အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံမှုမရှိတဲ့အကြောင်းအင်ဂျီရောကအတည်ပြုလိုက်ပါတယ်။သမ္မတထရမ့်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံမှုရှိမရှိသိနိုင်အောင်စစ်ဆစ်ခံထားပြီးအပြည့်အဝဆောင်ဆိုင်နေတဲ့အကြောင်းစနေနေ့စောပိုင်းမှာပဲပြောဆိုလိုက်တာပါ
I also took the test last night, yeah. And I decided I should, based on the press conference yesterday, people were asking that I take
it. Many of us have been sitting here. Many of us have been sitting here. We have been sitting here. အစ်စ်ကံမှုဆုံးဖြတ်ခဲ့တာလို့လည်းတင်းတောက်တီကိုသမရထွန်းကပြောခဲ့တာပါသတင်းစာရှင်းလင်းပွဲမှာလာခင်ကိုပူရင်တန်းရံမှာပုံမှန်ရှိတဲ့အကြောင်းလည်းပြောခဲ့ပါတယ်သမရထွန်းကသူနဲ့ဆုံခဲ့တဲ့သူတွေက၃ရောက်ထက်မင်းမဗက်စ်ကူးစက်နေတာတွေ့ခဲ့ပေမဲ့စစ်စစ်ကံမှုမကြသေးရင်အချိန်ထိလက်မခံပဲငင်းဆန်ခဲ့တာပါတောက်ချန်နေ့သတင်းစာရှင်းလင်းပွဲမှာတော့စစ်စစ်မခံမနေတာတကူအောင်ဆန်ရမရဘူးလားဆိုပြီးတင်းတောက်ကမေကွန်းထုတ်ရကအစ်စ်ကံဖြစ်ဖို့များတယ်ဆိုပြီးတုံ့ပြန်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းတောက်ချန်နေ့ထိအင်ဗျူဆီအောင်ကယောဂလက္ခဏာတစုံတရာမတွေ့ရတဲ့အတွက်စစ်စစ်ခံမှုမလိုသေးတဲ့အကြောင်းလဲကြီးညာချက်ထုတ်ပြန်ခဲ့တာပါ။ဒီနေ့မှာပဲသမရထရက်နဲ့ဒုသမရမက်ပန်စတွန်နဲ့နင်းနီကကက်ဆက်ဆံခဲ့သူတွေကိုကိုပူချင်းတိုင်းစစ်စစ်နေတဲ့အကြောင်းအင်ဗျော်ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကော်မတီကဖလော်ရီဒါပြည်နယ်မှာရှိတဲ့သမရပိုင်မလာလာကိုပန်းပြေဟိုတယ်မှာသူနဲ့ဆုံခဲ့တဲ့ဘရာဇီးသမရနဲ့ကိုစလေဖို့ဝင်နေတဲ့ကနှစ်ဦးမှာဗိုင်းရပ်စ်ကူးစက်နေတဲ့အကြောင်းနောက်ပိုင်းစစ်စစ်ရာကသိရှိလာခဲ့ရတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုကြိုတင်ကာဝယ်တဲ့အနေနဲ့အခုကအင်ဂျီရောမှာသတင်းယူလာကြတဲ့ဒရင်တောက်တွေကိုလည်းကိုပူချင်းတိုက်တာစစ်ဆေးနေပါတယ်။